Welcome to the Voice of America in Burmese.
သောရစီအပေါင်းတနေ့တာညနေခင်းမှာအမောပန်းပြေးကြပါရဲ့လားခင်ဗျာ VOA American တန်ရဲ့2016ခုနှစ်မေလ30ရက်နင်းလာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ Washington DC မြို့တော်ကနေလိုင်းနွေမီတာ16.25ရုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ပြူထွေးပါအီရတ်နိုင်ငံဖာလူဂျာမြို့ကို IS အစွန်းရောက်တွေလက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့အတွက်အီရတ်လုံခြုံရေးတပ်ဖွဲ့တွေဒီကနေ့စတင်ထုတ်စစ်ဆင်နေပါတယ်။စီးရီးယားပြည်တွင်းစစ်အဆုံးသတ်ရေးကြိုးပမ်းမှုတွေမအောင်မြင်ဖြစ်နေတာကြောင့်တူတာဝင်ကနေနှုတ်ထွက်တော့မယ်လို့ဒီကာတိုက်ခန့်အဖွဲ့ရဲ့ညီညာရေးကိုယ်စားလှယ်ကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကြာဆုံးစစ်သည်တွေအတွက်ဂုဏ်ပြုတဲ့အောက်မေ့ဝယ်နေ့အခမ်းအနားတွေကျင်းပနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။နောင်လာမယ့်ရွေးကောက်ပွဲတွေမှာမဲပေးခွင့်ရှိမဲ့မဲစင်အတိအကျကိုအိန္ဒိယရောက်စည်ရင်ကောက်ယူသွားမယ်လို့ရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောကြားလိုက်ပါတယ်
။နောက်လာမယ့်ရွေးကောက်ပွဲဒီမှာကျွန်တော်တို့မဲစင်းမှန်ကန်စည်ရေးအတွက်ရွေးကောက်နဲ့ကြေးရအုပ်စုအုပ်ချုပ်ရေးအဖွဲ့အစည်းများနဲ့ပူးပေါင်းပြီးတော့အိန္ဒိယရောက်မဲစင်းကောက်ယူခြင်းနဲ့ပုံမှန်ပြည်စုံစွာ
ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးလှတင့်ပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူတာချီလိမ့်မှာဒီအပိုင်းအတွင်းဘိန်းပြူနဲ့စိတ်ကြွစေအမြောက်အများဖမ်းမိတဲ့အကြောင်းနဲ့ကဘာစစ်တူရင် chess လိုပဲမြန်မာနီးမြမဟန်စစ်တူရင်ကစားနီးကလည်းခေစားလာတော့မှလားစတာနဲ့အတူ IS သွေးကြွတွေလင်းကျွန်းလှုပ်ခဲ့တဲ့အမျိုးသမီးတွေရဲ့ဘဝတစ်စီတစ်ဆောင်တင်းပြအောင်ပါပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွေ့နဲ့ကိုအောင်တို့ကအစီအခံပါမယ်ခင်ဗျာ
အီရတ်နိုင်ငံဖာလူဂျာမြို့ကို IS အစွန်းရောက်တွေလက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့အတွက်အီရတ်လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးဒီကနေ့စတင်လိုက်ပြီးတော့စစ်သွေးကြော်တွေရဲ့အမာခံစခန်းတချို့ကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့အကြောင်းအီရတ်စစ်ဘက်ခေါင်းဆောင်တွေကပြောပါရယ်စစ်စင်ရေးစတင်လိုက်တာနဲ့အမျှဖာလူဂျာမြို့အတွင်းပိတ်မိနေတဲ့အရက်သားတွေရဲ့ကံကြမ္မာနဲ့ပတ်သက်လို့စိုးရိမ်မှုတွေလည်းတိုးလာနေပါရယ် IS စစ်သွေးကြော်တွေကလမ်းမတွေပေါ်မှာဘုံထောင်တာတွေနဲ့အသေးခံဘုံခွဲတိုက်ခိုက်တာတွေကိုလှုပ်ဆောင်နေတယ်လို့ရှေ့တန်းစစ်မျက်နှာကိုရောက်နေတဲ့အီရတ်အထူးတပ်ဖွဲ့ကစစ်သားတဦးဖြစ်တဲ့မိုဟာမက်ကသိမကြခင်ကပဲတယ်လီဖုန်းကနေတဆင်ပြောပါရယ်လုံခြုံရေးအခြေအနေကြောင့်သူ့ရဲ့နာမည်အပြည့်စုံကိုတော့မပြောပါဘူးအယက်စစ်ဖွဲ့တွေဟာဆွန်နီမွတ်စလင်တွေအဓိကအခြေစိုက်နေထိုင်တဲ့ဖာလူဂျာမြို့ကိုတခြားမြို့တွေထက်ပိုပြီးတော့အခြေယူသိမ့်ပိုက်ထားနိုင်တာကြောင့်မြို့ရင်းမှာအခိုင်အမာခြေကုပ်ယူထားပုံလည်းရပါရယ်မျိုးတဝိုက်မှာလေကြောင်းတိုက်ခတ်မှုတွေနဲ့မြေပြင်ထိုးစစ်ဆင်မှုတွေအရှိန်မြင့်လာနေတာနဲ့အမျှမျိုးရင်းပိတ်မိနေသူတွေရဲ့အခြေအနေကလည်းပိုပြီးတော့ဆိုးလာနေပါဗျ။တိုက်ခိုက်မှုတွေကြားကနေလူ100လောက်ထွက်ပြေးလွတ်မြောက်လာခဲ့ပေမဲ့ထောင်ထဲချီတဲ့လူတွေမျိုးရင်းမှာပိတ်မိနေတာပါ။ဒီအခြေအနေအတွက်အထူးစိုးရိမ်တဲ့အကြောင်းကုလသမဂ္ဂကလည်းထုတ်ဖော်ပြောထားပါဗျ။ဒီတော့တွင်ဘက်ကတဲမျိုးတော်နဲ့အနီးတဝိုက်မှာဒီကနေ့ IS စစ်သွေးကြော်တွေကဘုံခွဲတိုက်ခတ်မှုတွေဆက်တိုက်လှုပ်ဆောင်ခဲ့ပြီးတဲ့နောက်လူ20ကျော်သေဆုံးခဲ့တဲ့အကြောင်းရဲအရာရှိတွေကပြောပါဗျ။ဘုံခွဲတိုက်ခတ်မှုတွေဖြစ်ပြီးချင်းမှာပဲတိုက်ခတ်မှုနှစ်ခုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS သွေးကြော်အဖွဲ့ကပြောထားတာပါရှင်
။ကာလာချာရှိဖြစ်ပွားနေတဲ့ဆီးရီးယားပြည်ရင်းစစ်ရဆင်းနိုင်ဖို့ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးကြိုးပမ်းအားထုတ်မှုစီစဉ်တရက်အနေနဲ့နိုင်ငံရေးအရာဖြစ်ရှာတာမှာအောင်မြင်မှုမရတာကြောင့်သူ့အနေနဲ့တာဝန်ကနေနှုတ်ထွက်မှာဖြစ်တယ်လို့အဓိကဆီးရီးယားတိုက်ခတ်အဖွဲ့ရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့မိုဟာမက်အလူရဲ့ညင်ညာချက်ထဲမှာတော့သူဆုံးဖြတ်ချက်ဟာရုရှားရဲ့လေကြောင်းဂူညီနဲ့ဆီးရီးယားအစိုးရတပ်ဖွဲ့တွေကသမရဘရှားအယ်အဆက်ယာရုမဆက်လက်တည်မြဲနေအောင်စစ်ရေးအရာအပြင်းထန်ထိုးနှက်မှုတွေနဲ့ဆက်နွယ်နေတယ်လို့လည်းပြောဆိုခဲ့တာပါ။ဩဇာရှိတဲ့ Jaish El Islam တဘုံဖွဲ့ရဲ့အစိမ့်မြင့်ကောင်းဆောင်အလူကသူ့ရဲ့ Twitter ဆက်မျက်နှာမှာအဆက်ဆွေးရရဲ့ကောင်းမွန်မှုစီးရီးယားဆက်လက်တက်ခတ်နေမှုနဲ့စီးရီးယားပြည်သူတွေအပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်ပြီးတော့လည်းဖော်ပြထားပါတယ်။အခုလိုအလူအနေနဲ့သူ့တာဝန်ကနေနှုတ်ထွက်လိုက်တဲ့အပေါ်ကုလသမဂ္ဂဘက်ကတော့ချက်ချင်းလင်းငင်းတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။လွန်ခဲ့တဲ့လတုန်းကဂျနီဗာမှာကျင်းပတဲ့နှစ်ပတ်ကြာညီညာရေးဆွေးနွေးပွဲအတွင်းမှာလည်းသဘောတူညီမှုတစ်စုံတစ်ရာမရရှိခဲ့သလိုစီးရီးယားနယ်စပ်နားမှာဆိုရင်လည်းတိုက်ပွဲတွေကနောက်ထပ်ဖြစ်ပွားခဲ့ပါတယ်။အခုလနောက်ပိုင်းမှာတတိယအကြိမ်ဆွေးနွေးဖို့စီစဉ်ထားတာလည်းအကောင့်ထဲမပေါ်နိုင်ခဲ့ပါဘူး။လွန်ခဲ့တဲ့သတင်းပတ်တွင်တုန်းကတော့ကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒီမက်စတိုရာကတိုင်းနဲ့ချီတဲ့စီးရီးယားဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့သက်ဆိုင်ရာအဖွဲ့တွေအားလုံးအနေနဲ့အပြည့်ရဖို့သဘောမတူမချင်းနောက်ထပ်ဆွေးနွေးပွဲတွေကျင်းပဖို့ရည်တမတ်လို့မရနိုင်ဘူးလို့ပြောပါရယ်။စီးရီးယားပြည်တွင်းစကြောလူပေါင်း3000လောက်တည်ဆုံပြီးတော့တိုင်းနဲ့ချီတဲ့သူတွေလည်းသူတို့နေအိမ်တွေကနေထွက်ပြေးခဲ့ကြပါရယ်ခင်ဗျာ။
မာလီနိုင်ငံမှာတနင်္ဂနွေနေ့ကခြုံကိုတိုက်ခတ်ခံရမှုတစ်ခုအတွင်းကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းရေးအဖွဲ့ဝင်9ဦးသေဆုံးပြီးတဦးထိရိုက်ဒဏ်ရာရခဲ့တဲ့အကြောင်းကုလသမဂ္ဂကပြောပါရယ်ကုလသမဂ္ဂရဲ့မာလီနိုင်ငံတည်ငြိမ်ရေးဘက်ပေါင်းစုံပူးပေါင်းဆောင်ရွက်မှုအဖွဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့တိုဂိုနိုင်ငံကငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့ဝင်တွေဟာမာလီနိုင်ငံအလဲပိုင်းစီဗရာမြို့အနောက်ဘက်30ကီလိုမီတာလောက်မှာခီးသွားနေတဲ့အချိန်တိုက်ခတ်ခံခဲ့ရတာပါ တိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်လို့တာဝန်ယူပြောဆိုတာမရှိသေးပါဘူး။အကြမ်းဖက်တိုက်ခိုက်သူတွေဟာမာလီနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုအဆိုးဝါးဆုံးထိန်းချုပ်နေသူတွေဖြစ်တယ်လို့ဆိုပြီးအခုတိုက်ခိုက်မှုကိုကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်ကရှုံချတဲ့အကြောင်းအတွေ့အမှုချုပ်ရဲ့ပြောခွင့်ရကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်။ငြိမ်းချမ်းရေးအတွက်တာဝန်ထမ်းဆောင်ရင်ကြဆုံးခဲ့ကြသူငါးဦးအတွက်အထူးဝမ်းနဲ့စိတ်မကောင်းဖြစ်ရတဲ့အကြောင်းကိုစည်ရည်သူမိသားစုတွေတိုဂိုနိုင်ငံအစိုးရနဲ့ပြည်သူတွေထံကိုတဝင်လွှာပေးပို့ခဲ့တဲ့အကြောင်းလဲကုလသမဂ္ဂကြေညာချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကလည်းအလားတူချုံခိုတိုက်ခိုက်မှုတစ်ခုဖြစ်ခဲ့တာမှာမာလီစစ်သား၅ဦးသေဆုံးပြီး၄ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။သူတို့လိုက်ပါလာတဲ့ကဒီနိုင်ငံရဲ့မြောက်ပိုင်းမှာမြေမြုပ်ပိုင်းနင်းမိခဲ့ပြီးတဲ့နောက်ဘယ်သူဘယ်ဝါမသိရတဲ့သေနတ်သမားတွေကပြစ်ခတ်တိုက်ခိုက်ခဲ့ကြတာဖြစ်ပါရဲ့ရှင်။
အမေရိကန်စစ်တပ်မှတာဝန်ထမ်းဆောင်ရင်းကြာဆုံးသွားတဲ့စစ်သည်တွေအတွက်ဂုဏ်ပြုတဲ့အနေနဲ့ဒီကနေ့ကျင်းပမဲ့ Memorial Day အောက်မေ့ပိုင်းနေ့အထိမ်းအမှတ်အခမ်းအနားတော်များများကိုအမေရိကန်သမ္မတ Barack Obama တက်ရောက်ဖို့ရှိနေပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့စစ်သည်တွေစစ်ပြန်စစ်မှုတန်းအောင်တွေနဲ့အစစ်မြင့်စစ်ဖက်အရာရှိတွေကိုတော့အိမ်ပြီးတော့မှဒီကနေ့မနက်ပိုင်းသမ္မတ Obama ကမနက်စာနဲ့တက်ခင်းအခမ်းအနားပါ။အဲဒီနောက် Arlington အမျိုးသားစစ်သည်ချင်းမှကျင်းပတဲ့အခမ်းအနားကိုတက်ရောက်ပြီးအညာတရစစ်သည်ဂိုဘေးမင်မှလွမ်းသူပန်းခွေချမှာပါ။အမေရိကန်ပြည်ထောင်စုရဲ့ဒီမေလရဲ့နောက်ဆုံးတင်းလာနေ့ကိုနိုင်ငံတော်အားလည်းရဲ့အောက်မေ့ပိုင်းနေ့အဖြစ်သတ်မှတ်ကျင်းပပါတယ်အသက်ဆုံးတိုက်ပွဲဝင်ခဲ့တဲ့ကြာဆုံးစစ်သည်တော်တွေရဲ့ဆုံးလွတ်မှုဂုဏ်ကျေးဇူးတွေကိုဘယ်တော့မှပြန်ပေးဆက်လို့ကုန်မှာမဟုတ်ဘူးလို့လည်းသမရကသူ့ရဲ့အပတ်စဉ်မင်းကုန်းတင်မှာထည့်သွင်းပြောကြားခဲ့ပါတယ်လူ6သိန်းကျော်သေဆုံးခဲ့တဲ့အမေရိကန်ပြည်တွင်းစစ်အပြီး3နှစ်အကြာ1868ခုနှစ်ကစလို့အာလင်တန်အမျိုးသားစစ်သည်ချင်းမှာဒီကြာဆုံးသူတွေရဲ့ဂူဘိတ်မှန်သင်းကျဲမြေပေါ်တွင်မှာအလံငယ်လေးတွေစိုက်ထူတယ်လို့ပန်းစီပန်းကူတွေနဲ့ဆင်းရင်ထားရကနေနောက်ပိုင်းမှာအောက်မေ့ပွင့်နေ့အဖြစ်သတ်မှတ်ကျင်းပလာတာပါအောက်မေ့ပွင့်နေ့ကိုနွေရာသီအားလည်းရဲ့ရာသီအဖြစ်လဲမှတ်ယူထားကြပြီးတရင်ပတ်ကုံ၃ရက်ကြာပြည့်ရရှိဖြစ်တာကြောင့်အမေရိကန်မိသားစုတွေဟာမိတ်ဆွေအပေါင်းအသင်းတွေနဲ့တွေ့ဆုံပြီးပျော်ပွဲစားကျင်းပတယ်လို့ပန်းကြံတွေအပန်းဖြေညရေးစကန်တွေနဲ့ပင်လယ်ကမ်းခြေတွေကိုလည်းသွားရောက်လေ့ရှိပါတယ်ခင်ဗျာ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြေညာပေးသွားပါမယ်ရှင်။လူငယ်တဲ့တနင်္လာနေ့ပါကစီးရီးယားနိုင်ငံမှာပျောက်သွားခဲ့တဲ့ဂျပန်သတင်းတောက်တူရဲ့တက်ပုံတပုံအင်တာနက်အွန်လိုင်းပေါ်မှာတနင်္လာနေ့တုန်းကတက်လာပါဗျ။တက်ပုံထဲမှာတော့ဂျပန်သတင်းတောက်ကဒါဟာကျွန်တော်အထွေနောက်ဆုံးအခွင့်အရေးပါ။ကျွန်တော်ကိုကူညီပါဆိုတဲ့စာသားပါတဲ့ဆိုင်းဘုတ်ကိုကင်ချပါဗျ။သတင်းတောက်ကျွန်ဖေးဆာယာဆူရာဟာပြီးခဲ့တဲ့နှစ်ဇွန်လကတူရကီနိုင်ငံကနေတဆင့်ဆီးရီးယားနိုင်ငံကိုဝင်ရောက်ခဲ့ပြီးတဲ့နောက်အယ်ခိုင်ဒါနဲ့ဆက်ဆက်နေတဲ့နူစရာတပ်ဦးအဖွဲ့ကသူ့ကိုဆီးရီးယားနိုင်ငံအတွင်းမှာဖမ်းဆီးခဲ့တာလို့ယူဆရတဲ့အကြောင်းဂျပန်သတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်။အခုနောက်ဆုံးထွက်လာတဲ့တပ်ပုံထဲမှာတော့အသက်42နှစ်အရွယ်ယာဆူရာကိုလိမ္မော်ရောင်အင်ဂျင်နဲ့အတူစပင်းရှည်မုတ်ဆိတ်ရှည်တွေနဲ့တွေ့ရပါတယ်။ဒီတပ်ပုံဘလောက်အထိမှန်ကန်မှုရှိသလဲဆူရာကိုလေ့လာသုံးသပ်နေပေမဲ့ပုံထဲမှာတွေ့ရတဲ့အတိုင်းကတော့ယာဆူရာဖြစ်နိုင်ပွဲရှိတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယူအိုကီရှိရာကပြောပါတယ်ဂျပန်အစိုးရအနေနဲ့ယာဆူရာလွတ်မြောက်ရေးတက်ဆွမ်းသမျှဆောင်ရွက်နေတဲ့အကြောင်းအစိုးရအဖွဲ့အတွင်းဝင်ချုပ်ယိုရှိဟီဒါဆူဂါကလည်းသတင်းတောက်တွေကိုပြောပါတယ်ဘယ်လိုဆောင်ရွက်နေသလဲဆိုတဲ့အသေးစိတ်ကိုတော့သူကမပြောပါဘူးအလွတ်သတင်းတောက်တဦးဖြစ်တဲ့ယာဆူရာဟာ2014ခုနှစ်တုန်းကလည်းအီရတ်နိုင်ငံဘက်တက်မြို့မှာဖမ်းဆီးပြန်ပြီးဆွဲခံခဲ့ရပြီးအဲ့ဒီအချိန်တုန်းကလည်းဂျပန်အစိုးရကသူ့လွတ်မြောက်ရေးအတွက်အသေးယူလုပ်ညှိနှိုင်းခဲ့ရတာပါပြီးခဲ့တဲ့နှစ်တုန်းကတော့ဂျပန်သတင်းတောင်တူနဲ့သူ့ရဲ့မိတ်ဆွေတူတို့ IS သူကြွအဖွဲ့ရဲ့ခေါင်းဖြတ်တပ်ဖြတ်တာခံခဲ့ရပါတယ်ရှင်
။ပါကစ္စတန်တောင်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့ကရာချီမှာဒီကနေ့လမ်းပုံတစ်လုံးပောက်ခွဲတာကြောင့်တရုတ်အင်ဂျင်နီယာတူအပါဝင်တခြားနှစ်ဦးဒဏ်ရာရသွားပါတယ်။တရုတ်နိုင်ငံသားမှတိတ်ပြီးတော့ဒဏ်ရာပြင်းပြင်းထန်ထန်မရပေမဲ့ဒီအိမ်လုံးဘုံနဲ့သူတို့ကိုရည်ရွယ်ချက်ရှိရှိတိုက်ခိုက်တာဖြစ်ပုံရတယ်လို့အစ်မင်းရဲ့အရာရှိတူဖြစ်တဲ့ Rao Anwar ကသတင်းတောင်တူကိုပြောပါတယ်။စင်ဒေတာကတဘာဝတယံဇာတာတွေကိုပြပကထိမ့်ချုပ်ထားတဲ့ပေါ်ရှုတ်ချထားတဲ့လက်ကမ်းစာဆောင်တွေကိုလည်းအခင်းဖြစ်တဲ့နေရာမှာတွေ့ခဲ့ရတယ်လို့အန်ဝါကပြောပါရတယ်။အဲဒီအင်ဂျင်နီယာရဲ့ကာမွန်သမားနဲ့အနီးကဖြတ်တန်းသွားသူတူဘုံပေါက်ကွဲမှုကြောင့်ဒဏ်ရာရခဲ့တာပါ။ကရာချီဟာအနောက်တောင်ပိုင်းစင်ဒေတာရဲ့မြို့တော်ဖြစ်ပြီးတရုတ်နိုင်ငံသားယာနဲ့ချီဟာအဲဒီဒေတာကဖွံ့ဖြိုးရေးလုပ်ငန်းတွေမှာအလုပ်လုပ်ကင်နေပါတယ်။တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားတိုက်ခိုက်လို့မရှိပေမဲ့အခုနှစ်ပိုင်းတွေအတွင်းနိုင်ငံသားတွေအတွက်လုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်တာကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေကိုလျှော့ချနိုင်ခဲ့တယ်လို့အာနာဘိုင်နီကပြောပါတယ်။ပါကစ္စတန်နိုင်ငံမှာတရုတ်နိုင်ငံသားထောင်နဲ့ချီအလုပ်လုပ်နေပြီးတချို့ဟာတရုတ်နဲ့ပါကစ္စတန်ပူးပေါင်းဆောင်ရွက်နေတဲ့ CPEC လို့ခေါ်တဲ့ပါကစ္စတန်အခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းတွေမှာအလုပ်လုပ်ကင်နေကြတာပါ။မကြာသေးခင်ကမှစတင်ခဲ့တဲ့46ဘီလီယံတန်ဖိုးရှိတဲ့ CPEC စီမံကိန်းတွေမှာလျှက်စက်နဲ့ တရုတ်နိုင်ငံအနောက်ပိုင်းကရှီဂျန်ဒီသားကနေဒီတရုတ်နိုင်ငံကဆောက်လုပ်ပေးထားတဲ့ပါကစ္စတန်တောင်ပိုင်းကရေနဲ့စိတ်ကမ်းဖြစ်တဲ့ဂွာရာကိုဆက်သွယ်မဲ့ကာလန်ယထာလန်ဆောက်လုပ်ရေးစီမံကိန်းတွေပါဝင်ပါတယ်။စီပက်စီမံကိန်းနဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးအတွက်ပါကစ္စတန်စစ်တပ်ဖွဲ့ဝင်တွေအများစုပါဝင်တဲ့အထူးလုံခြုံရေးအင်အား1000ခွဲလောက်ကိုပါကစ္စတန်စစ်ဘက်ကတပ်ဖြန့်ချထားပေးခဲ့ပါတယ်ခင်ဗျာ
။တရုတ်နိုင်ငံဂျန်ဆူးနဲ့ဟူဘေမြင်းပြည်နယ်တွေကအစိုးရအကြောင်းတွေမှာပညာသင်ကြားနေကြတဲ့ကျောင်းသူကျောင်းသားတွေရဲ့မိဘတွေသိမကြခင်တုန်းကဆန္ဒပြခဲ့ကြတဲ့ဖြစ်ရပ်ဟာတရုတ်ပညာရေးစနစ်အပေါ်ဝေဖန်မှုတွေမေးခွန်းထုတ်မှုတွေနဲ့အတူအစိုးရအနေနဲ့ပညာရေးစနစ်ပုံမှန်မျှတာကောင်းမွန်အောင်ဆောင်ရွက်ပေးဖို့တောင်းဆိုတာတွေလည်းဖြစ်လာစေပါတယ်။ဒီပြည်နယ်တစ်ခုကတက္ကသိုလ်ကျောင်းတွေမှာပုံမှန်နွမ်းပါတဲ့ဒေသတွေကကျောင်းသူကျောင်းသား8000နီးပါးကိုအချိုးကျစနစ်နဲ့လက်ခံသင်ကြားခွင့်ပြုမဲ့စနစ်ကိုစတင်လုပ်ဆောင်သွားမယ်လို့အစိုးရကကြေညာပြီးတဲ့နောက်မှာဆန္ဒပြပွဲတွေပေါ်ပေါက်လာတာပါ။တရုတ်နိုင်ငံမှာလောလောဆယ်အထိကတော့ကျောင်းသားတွေတက္ကသိုလ်ဝင်ခွင့်ရဖို့ဆိုရင်အရေးချင်းပြည့်မီမမီစစ်ဆေးတဲ့နိုင်ငံတော်အဆင့်တက္ကသိုလ်ဝင်ခွင့်စာမေးပွဲရလက်အပေါ်မှာမူတည်ပြီးတော့အဓိကဆုံးဖြတ်တာဖြစ်ပါတယ်။အရှေ့ပိုင်းပြည်နယ်တွေမှာရှိတဲ့နာမည်ကြီးတက္ကသိုလ်ကျောင်းအများစုမှာဝင်ခွင့်ရသူတွေထက်အများစုကတော့ဒေသခံကျောင်းသူကျောင်းသားတွေပါ။တက္ကသိုလ်ဝင်ခွင့်စာမေးပွဲရမယ့်အပေါ်မှာအခြေခံတဲ့လက်ရှိစနစ်ကလူလက်တန်းစားတွေအတွက်အကျိုးခံစားခွင့်ရှိနေရကနေလက်ရှိအခြေအနေကိုပြောင်းပြီးအချိုးကျစနစ်ပြောင်းလိုက်မယ်ဆိုရင်သူတို့ရဲ့အချိုးခံစားခွင့်တွေဆုံးရှုံးသွားမှာကိုလူလက်တန်းစားမိသားစုတွေကစိုးရိမ်နေကြတာပါဒီစိုးရိမ်မှုတွေကြောင့်ပဲဂျန်ဆူးပြည်နယ်ကမြို့6မြို့မှာကျောင်းသားမိဘတွေရဲ့ဆန္ဒပြမှုတွေဖြစ်ခဲ့တာပါရှင
်နောက်ဆုံးရနိုင်ငံကသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bami.voanews.com မှာကျွန်တော်တို့တင်ဆက်နေတဲ့ဒီပိုင်းနဲ့ထင်းမှာပဲနားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုကြားရပါမယ်ရွေးကောက်ပွဲမဲပေးခွင့်ရှိမဲ့မဲစင်းတွေကိုတိကျစွာပြုစုနိုင်ဖို့အရက်ဖက်လူအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့ပူးပေါင်းပြီးအင်တိုင်းရာရောက်စည်းရင်ကောက်ယူတာတွေလုပ်ဖို့ရွေးကောက်ပွဲကော်မရှင်ကပြင်ဆင်ဆောင်ရွက်နေပါတယ်။ဒါပေမဲ့လည်းကော်မရှင်တာဝန်ရှိသူတွေအလွဲပြောင်းကာလဖြစ်နေတာမို့မဲစင်းပြုစုမဲ့အချိန်ဇယားကိုတော့အတိအကျမစွဲနိုင်သေးပါဘူး။ VOA သတင်းနောက်မေခါကစုံစမ်းမေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲစင်းရင်မှားယွင်းမှုတွေရှိခဲ့တာမို့လာမယ့်ရွေးကောက်ပွဲမဲစင်းမှန်အောင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဘယ်လိုဆောင်ရွက်သွားဖို့ရှိလဲလို့ပြည်သူ့လွှတ်တော်မှလွှတ်တော်ကိုယ်စားလှယ်ဦးနေမျိုးထက်ကမေးမြန်းခဲ့ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီအတွက်အစီအစဉ်ဆွဲထားပြီလို့ကော်မရှင်အဖွဲ့ဝင်တဲ့ဦးလှတင်ကလွှတ်တော်မှဖြေကြားခဲ့တာပါ
။နောက်လာမယ့်ရွေးကောက်ပွဲတွေမှာကျွန်တော်တို့မဲစင်းမှန်ကန်စရေးအတွက်အဓိကတော့2015မှာခုနှစ်မှာသူတို့ရွေးကောက်ပွဲမှာပြည်သူခဲ့တဲ့မဲစင်းတွေကိုအခြေပြုပြီးတော့ရက်တော့နဲ့ကျေးရအုပ်စုအုတ်ချုံရဲ့အဖွဲ့အစည်းနဲ့ပူးပေါင်းပြီးတော့အိမ်တိုင်းရာရောက်ဒုတူတို့ကျွန်တော်တို့မဲစင်းကောက်ယူခြင်းနဲ့ပုံမှန်ပြည့်စုံစွာပြည့်ပြမှန်ကန်စေရေးဆောင်ရွက်သွားရစီစဉ်ထားပါတယ်။အဲ့ဒီမဲစင်းကောက်ယူရုံနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးဒီတော်ရမျိုးနယ်ကိုကျွန်တော်တို့စံပြစမ်းသပ်နိုင်ခြင်းဖြင့်ကျွန်တော်တို့တက်မှတ်ပြီးတော့စတင်ကောက်ယူသွားဖို့ကျွန်တော်စီစဉ်ထားပါတယ်ခင်ဗျ။
ဒီလိုမဲစင်းမှန်ကန်နိုင်ဖို့လှုပ်ဆောင်တာမှာနိုင်ငံရေးပါတီတွေအရက်ဖက်လူဖွဲ့စည်းတွေမဲဆန္ဒရှင်ပြည်သူတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်သွားမယ်လို့ဦးလာတင်ကပြောပါရယ်ဒီပြင်မဲဆန္ဒရှင်တွေပူးပေါင်းပါဝင်နိုင်ရေးအတွက်ရေဒီယိုရုပ်မြင်သံကြားတို့မှာအသိပညာပေးဖို့နဲ့ဖန်တိုင်းပိုစတာတွေလက်ကမ်းစာဆောင်တွေဖြန့်ဝေလှုံ့ဆော်စည်းရုံးသွားမယ်လို့လည်းသူကပြောပါရယ်ဒီလိုလွတ်တော်မှာပြောဆိုခဲ့ပေမယ့်ဘယ်အချိန်ကိုတိကျစွာလှုပ်ဆောင်မလဲဆိုတာကိုတော့အဖြေမပေးခဲ့ပါဘူးပြီးခဲ့တဲ့ရွေးကောက်ပွဲကာလမှာတနိုင်ငံလုံးအဆင့်မဲစင်းထုတ်ပြန်ကြေညာတာမှာမဲစင်းတွေမှာအိမ်တော်စုစည်းဝင်မိသားစုမဟုတ်တဲ့အမည်စည်းရင်းတွေပါဝင်တာတွေပါဝင်တဲ့သူတွေမပါဝင်တာကြောင့်ပြန်ပြင်မရနိုင်တော့တဲ့မဲစင်းမှားယွင်းမှုတွေရှိခဲ့ပါတယ်။ဒီမဲစင်းအမှားနဲ့ပဲပြီးခဲ့တဲ့ရွေးကောက်ပွဲကိုကျင်းပခဲ့ရပါတယ်။ဒီအတွက်ရွေးကောက်ပွဲကော်မရှင်အသစ်ကနောက်လာမယ့်ရွေးကောက်ပွဲမှာမဲစင်းတည်ကြနိုင်ဖို့အခုလိုလှုံ့ဆော်ဖို့ပြင်ဆင်နေတာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းကပြောပါတယ်။
အခုကနီးအဲဒေါ်တုရောဆိုတာဒီလက်ရှိကော်မရှင်ဥပဒေနဲ့အဖွဲ့ဝင်တွေရဲ့ဟိုမဲစင်းလုပ်မယ်ဆိုရင်လုပ်မယ်ဆက်နေတယ်ဆိုတော့ဒေါ်တုလုပ်တာပို့ပြီးတော့ကောင်းမယ်ဆိုတဲ့ဆက်နေကိုသူတို့ရေးချေထားတာပါအဲ့တော့ဘယ်တော့လုပ်မယ်ဆိုတာတော့ပြောလို့မရဘူးအကြောင်းဆိုတော့ရောစင်မှာခုံရုံးနေမပြီးပြတ်သူတို့အရင်ခုံအမှုတွေကျောင်းဝင်လာမှုတွေကိုပြီးစင်နေကြရတယ်နော်ဒါသူတို့ရဲ့အရင်အတွေ့အကြုံကဒီမဲစင်းနဲ့ပတ်သက်လို့အတန်လေးတော်များဆုတ်ခဲ့တဲ့အခါကျတော့ဒါသူတို့လက်ထက်ကြရင်တော့မဲစင်းကိုပို့ပြီးတော့ပြည်သူ့ကံကံတိကျအောင်ဇောဇောလုပ်မယ်လို့ဒါလည်းဒါလက်ရှိကော်မရှင်အဖွဲ့အစ်စ်ရဲ့မူပေါ့လေမဲစင်းနဲ့ပတ်သက်တဲ့ဘာမှတော့လုပ်ရတယ်ပေါ့
ရွေးကောက်ပွဲကော်မရှင်အနေနဲ့ပြည်내နဲ့တိုင်းဒေသတွေမှာ commission appointment at the Dribianle Puezi Yamava, Tajangle, Ain Dan Yaya, Messing Kao Yumudugo, Losame, a Chengu Biobu Kaniva Dide, Leshimaro commission Houndi Gabe Tawingo, Tambini are at the Bopini Dilu, Leshi Yangon Dan Yukopwe commission, Okata Ugugugugugu, Biovari. ကျွန်တော်တို့အခုကော်မရှင်ဖွဲ့စည်းတဲ့အစ်စ်ပြင်မလာသေးပါဘူး။ကျွန်တော်တို့အခုကကော်မရှင်အောင်ထိန်းထားတာပါပဲ။ဒီလိုပုံမတူပါဘူး။ဒီလိုဖွဲ့ပြရအောင်။ဒီလိုအဟောင်းနေရာတော့အစ်စ်မလာသေးမှာ။ အခုNLD အစိုးရလက်ထက်မှာတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုနိုင်ငံရေးပါတီဝင်မဟုတ်သူတွေနဲ့ပြောင်းလဲဖွဲ့စည်းခဲ့ပေမယ့်ကော်မရှင်ခွဲတွေကိုတော့အခုချိန်ထိပြင်ဆင်ဖွဲ့စည်းနိုင်ခြင်းမရှိသေးပါဘူး။ဒါကြောင့်လည်းမဲဆင်းပြုစုရေးတအိမ်တက်ဆင်းစည်းရင်းကောက်ခံမယ်ဆိုတဲ့အစီအစဉ်မှာဘယ်တော့အကောင့်ထည့်ဖို့နိုင်မလဲအချိန်အတိကျကတော့ပြောရခက်နေပါသေးတယ်ရှင်။ ဒီအတော့ကြာတင်မြုပ်နေတဲ့မြန်မာနည်းမြန်မာဟန်စစ်တူရင်ကစားနည်းအခြေအနေမှာတင်ပြခြင်းရှမ်းပြည်နယ်ဘက်ကလည်းကြည့်ရအောင်ပါ။မွေးရေးစေဝါမောင်ကူမှုတွေကိုနှိမ်နင်းနေတဲ့ရှမ်းပြည်အရှေ့ပိုင်းမှာဒီရက်ပိုင်းအတွင်းဘိမ်းပြူအမြောင်များဖမ်းဆီးရမိခဲ့ပြီးဒီနေ့ထက်မှအများဆုံးဖြစ်တယ်လို့မွေးရေးစေဝါတပ်ဖြည့်ရေးအရာရှိတွေကပြောပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းကသုံးရက်ဆက်တိုက်
ချမ်းပြည်နယ်အရှေ့ပိုင်းတာချီလိမ့်မြို့နယ်မိုင်းဖုံအုပ်စုပါခုတ်ပူပေါင်းစစ်စေးဂိတ်မှာကြက်သိန်းပေါင်း 9,000 ကျော်တန်ဖိုးရှိတဲ့ဘိန်းဖြူတွေကိုဖမ်းဆီးရမိခဲ့တယ်ဆိုပြီးရှမ်းပြည်နယ်တာချီလိမ့်မူရစ်တပ်ဖွဲ့စု30ကရဲအုပ်အောင်ကျော်စုကပြောပါတယ်
28နေ့မနေ့ကနေ25မှာပေါ့နော်တို့ပါခုတ်တို့မိုင်းကုန်းကောက်စုပါခုတ်စစ်စည်းကိမှာပေါ့နော်မော်တော်ရင်တကြီးကမတင်ပါလို့ဖြတ်တန်းသွားလာတဲ့ဆံမှာအဲ့လက်တူပေါ့နော်မိုင်းအစ်ကားစီရောနဲ့နောက်ကဆံမှာတရားခံတဲ့ဒီပေါ့နော်ဒီဘောက်တော့ဦးစင်းမှာကနေတော့အလေးချိန်တော့တော့တော့မှာနောက်လက်ကူးလာလမ်းပြီးအဲ့ကိနေပေါ့နော်ကျွန်တော်တို့မိပါနေဒီကနေပတ်သက်လို့အများဆုံးပေါ့နော်3,000ကျော်တန်ဖိုးရှိပါတယ်နော်
ဒီအပိုင်းတွင်မှာပဲမူရစ်တပ်ဖွဲ့စုတွေကမူရစ်စေဝါတွေကိုရှောင်ဖေးဖမ်းဆီးမှုတွေလုပ်ခဲ့ရမှာရှမ်းပြည်နယ်တာချီလေးမြို့နယ်သာပကကျိုင်းတုံကုတ်ခိုင်မူဆဲအထိ၃ရက်ဆက်တိုက်မှာပဲစိတ်ကြွစည်းတွေတန်းနဲ့ချီပြီးတော့ဖမ်းဆီးရမိခဲ့တယ်လို့လည်းဆက်ပြောပြပါတယ်
။28ရက်နေ့ကကျွန်တော်တို့တာချီလေးဖမ်းတယ်ကျိုင်းတုံဖမ်းတယ်ကျိုင်းတုံမှာကစီကံ၅သိန်းမိတယ်။29ရက်နေ့ကတော့ဟိုကကုတ်ခိုင်ဘက်မှာမူဆဲကုတ်ခိုင်ဘက်မှာပေါ့နော်စီကံလက်သက်တည်တဲ့မှာ305တန်းမိတယ်။အော်ဒီရပိုင်းကြီးဒီမှာကိုအများကြီးဖမ်းပြရမိတာပေါ့ကဲ။ဒီမှာနိုင်ငံလေးနဲ့ပေါ့
။ရှမ်းပြည်နယ်တာချီလေးမြို့နယ်ဘက်မှာတော့ဒီနှစ်စမှာပဲစိတ်ကြွစီ6တန်းကျော်ဖမ်းဆီးရမိခဲ့တာပါ။မူရစ်စေဝါရောင်းဝယ်ဖောက်ကားမှုတွေရော့နေပပြဖို့နဲ့လူငယ်တွေမူရစ်စေဝါတင်းတွင်းကျဲကျဲသုံးဆွဲနေတဲ့အရေးကိုဖြေရှင်းဆောင်ရွက်ဖို့တနိုင်ငံလုံးအတိုင်းအတာနဲ့စီမံချက်နဲ့ဆောင်ရွက်ဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမကြသေးရင်ပဲပြောကြားထားပါတယ်။နိုင်ငံတကာမှာတော့မူရစ်စေဝါတိုက်ဖျက်မှုအခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့2015ခုနှစ်အတွက်အစိုးရခန်းစာမှာတော့တနိုင်ငံချင်း၌အခြေအနေတွေကိုဖော်ပြထားပါတယ်။အဲ့ဒီအစိုးရခန်းစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဗိမ်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေဆဲဖြစ်ပြီးမူရစ်စေဝါကိုထိထိရောက်ရောက်တိုက်ဖျက်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့မူရစ်စေဝါတိုက်ဖျက်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးဆိုပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့မူရစ်စေဝါတိုက်ဖျက်ရေးနှစ်ပတ်လည်အစိုးရခန်းစာမှာရေးသားထားတာပါ။မြန်မာအာဏာပိုင်တွေဘက်ကတော့မူရစ်စေဝါတိုက်ဖျက်ရေးလုပ်ငန်းတွေမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားသလိုဒီနှစ်ပိုင်းအတွင်းမှာပဲစိတ်ကြွစီအများအပြားကိုလည်းမူရစ်စေဝါတိုက်ဖျက်ရေးတပ်ဖွဲ့စုတွေနဲ့အတူနယ်မြေကန်အာဏာပိုင်တွေကပူးပေါင်းပြီးဖမ်းဆီးနေတာတွေလည်းရှိနေပါတယ်ရှင်
စီဝါရောင်းဝယ်ဖောက်ကားမှုတွေရုံထဲပါပြောက်မှုနဲ့တက်လူတွေမူရစ်စေးတွင်းတွင်းကျကျသုံးဆွဲနေကြတာတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့စီမံချက်နဲ့ဆောင်ရွက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမကြသေးခင်ငါပဲပြောထားပါတယ်မြန်မာလူငယ်တက်လူတွေအကြားမူရစ်စေးဝါအရက်သေးစာတောက်စားမှုရုံထဲပါပြောက်ရေးဘာတွေလှုပ်ဆောင်ဖို့လိုအပ်ပါတယ်ဘာတွေများလှုပ်ဆောင်စီခြင်းကြပါတယ်ဆိုတာအခုလာမယ့်အင်ကာညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတရက်ပအဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်ကာညမီပို့ထားပေးပါ တရားပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုဆွေးနွေးချင်တာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုပြီးတော့ပေးပို့ထားလို့ရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1239328555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
နောက်ပြန်အင်္ဂါည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတင်ပြမှာကမြန်မာနိုင်ငံမှာနှစ်အတော်ကြာတိန်ကောလူနီးပါးဖြစ်နေတဲ့ရှေးရိုးရာမြန်မာစစ်တူရင်ကစားနည်းကိုပြန်လည်ရှင်သန်လာဖို့အတွက်ဝါသနာရှင်တွေကပြန်လည်ကြိုးပမ်းလာနေကြပါတယ်။မြန်မာစစ်တူရင်ကစားနည်းဟာနိုင်ငံတကာစစ်တူရင်ကစားနည်း chess နဲ့အများအပြည့်စင်တူပြီးစစ်တူရင်အယုတ်တွေရှားပါလာတဲ့အတွက်နောက်ပိုင်းမှာတိန်ကောလာခဲ့တာဖြစ်ပါတယ်။ရှေးမြန်မာဘရင်တွေလက်ထက်ကလေးကကစားလာခဲ့တဲ့မြန်မာစစ်တူရင်ကစားနည်းအကြောင်းကိုတော့ AFP သတင်းဆောင်ပါပေါ်အခြေခံပြီးကိုရန်နိုင်ကပြောပြထားပါတယ
်။စစ်တူရင်ကစားနည်းလို့ပြောတဲ့အခါမှာနိုင်ငံတကာစစ်တူရင်ကစားနည်း chess ကိုပဲအများစုကပြင်းမြင်တတ်ကြပါတယ်။ဒါပေမဲ့မြန်မာနိုင်ငံကစစ်တူရင်ဝါသနာရှင်တွေဟာမြန်မာစစ်တူရင်ကစားနည်းကိုကစားလာခဲ့တာဟာနှစ်ပေါင်းရာနဲ့ချီရှိသွားခဲ့ပြီဖြစ်ပါတယ်။မြန်မာစစ်တူရင်ကစားနည်းဟာနိုင်ငံတကာ chess ကစားနည်းနဲ့အတော်လေးကိုဆင်တူပေမဲ့သူ့ရဲ့အယုတ်တွေနဲ့ရွှေ့တဲ့အကွက်တွေကမတူကွဲပြားပဲခြားနားမှုရှိပါတယ်။ရှေးမြန်မာဘရင်တွေသူရဲကောင်းတွေလက်ထက်မှာအလွန်ရည်ပန်းစားခဲ့တဲ့ကစားနည်းနဲ့ပတ်သက်ပြီးတော့မြန်မာစစ်တူရင်ချန်ပီယံဟောင်းဦးသိန်းစောကအခုလိုရှင်းပြပါတယ
်။မြန်မာစစ်တူရင်ကစားနည်းကရှေးတုန်းကမြန်မာတွေစစ်တိုက်တဲ့ပုံစံနဲ့သူကတူပါပြီးတော့အဲ့ဒီပုံတန်တာပေါ့အဲ့ဒီအနှစ်သာရအတိုင်းကစားကြတဲ့
မြန်မာစစ်တူရင်ကစားနည်းမှာတော့ဗြဟ္မာအစားစစ်သူကြီးနဲ့ဆင်းတွေကိုအသုံးပြုကြတာဖြစ်ပါတယ်။ဒါပေမဲ့မြန်မာစစ်တူရင်ကစားနည်းဟာတဖြည်းဖြည်းတိန်ကောလာနေပြီးဒီလိုတိန်ကောလာရတာဟာစစ်တူရင်အယုတ်တွေရှားပါလာတာကလည်းအကြောင်းတစ်ခုဖြစ်တယ်လို့မြန်မာစစ်တူရင်အဖွဲ့ချုပ်ဒုဥက္ကဋ္ဌဦးဝင်းအောင်ကပြောပါတယ်။င
ရဲသားတွေသူကရှင်းအောင်လိုက်ရတယ်နဲ့ရောင်းကြရင်ရောင်းကြရင်လည်းလက်ချံကျွန်တော်မြန်မာစစ်တူရင်လူတွေကမရှိတော့
ဒါပေမဲ့မြန်မာစစ်တွင်ဝါသနာရှင်တွေကတော့ဒီကစားနည်းကိုပြန်လဲရှင်သန်လာဖို့အတွက်ကြိုးပမ်းနေကြပါတယ်။အရင်ကသစ်သားရုပ်တွေအစားဈေးသက်သာတဲ့ပလတ်စတစ်အရုပ်တွေနဲ့ကစားနိုင်ဖို့လှုပ်လာကြပါတယ်။ဒါ့အပြင်ခေတ်မီကွန်ပျူတာနည်းပညာကျွမ်းကျင်သူတွေကလည်းဒီကစားနည်းကထူးခြားတဲ့အရုပ်ပုံစံတွေကိုသုံးပြီးတော့ကွန်ပျူတာဆော့ဖ်ဝဲတွေ၊မိုဘိုင်းလက်ကင်ဖုန်းတွေမှာအသုံးပြုတဲ့ app တွေတီထွင်ပြီးတော့မျိုးဆက်သစ်တွေကိုဆွဲဆောင်နိုင်ဖို့အတွက်လှုပ်လာနေကြတယ်လို့ Total Gameplay Company ရဲ့ဈေးကွက်ဖြန့်ချိရေးမန်နေဂျာကိုဆိုင်းပြဖြူဟန်ကပြောပါတယ
်။ character မျိုးစုံနဲ့ပြောင်းပြီးဆော့လို့ရတဲ့အတွက်ကြောင့်ဒီဆော့တဲ့ user တွေလည်းစိတ်ပန်းဖြစ်နိုင်မယ်လို့ထင်တယ်။ပြီးတော့စစ်တူရင်ကစားရတဲ့ဟိုအတွက်ကြောင့်ပေါ့နော်ဒီကစားသူတွေကဒီ phone game ကိုဆော့တာအချိန်ဖြုန်းနဲ့မဟုတ်ဘဲနဲ့သူတို့ဒီစဉ်းစားတွေးခေါ် mobile မှာမြင်တတ်လာနိုင်တယ်လို့ကြည
့်ပါမြမရိုးရစစ်တွင်ကစားနည်းကိုအခုဆိုရင်မိုဘိုင်းလက်ကင်ဖုန်းတွေမှာပါကစားလို့ရလာနေပြီးတော့ဒီကနေ့ခေတ်ရဲ့မျိုးဆက်သစ်စစ်တွင်ဝါသနာရှင်တွေနဲ့ဂိမ်းဝါသနာရှင်တွေကြားမှာပြန်လည်ရှင်သန်လာနိုင်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
မြမရိုးရစစ်တွင်အားကစားနည်းပြန်လည်ဖော်ထုတ်နေကြတဲ့အကြောင်းကိုကိုရန်နိုင်ပြောပြသွားတာပါအခုတော့ဒီကနေ့ညနေခင်းနောက်ဆုံးအဖြစ်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါမယ်အစ္စလာမစ်အစွန်းရောင် IS အကြမ်းဖက်သမားတို့ဖမ်းဆီးပြီးလိန်ကျွန်းတွေအဖြစ်အတင်းကျပ်ခိုင်းစေခံရတဲ့ယာစီဒီအမျိုးသမီးတွေဟာစစ်သွေးကြော်တွေရဲ့လက်ကလွတ်မြောက်လာပြီးအချိန်အတော်ကြာသည့်တိုင်အောင်ကြောက်လန့်စိုးရိမ်မှုတွေခံစားနေရဆဲဖြစ်ပါတယ်အခုခါမှာဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတဲ့ယာစီဒီအမျိုးသမီးတွေတဲကအတော်များများဟာသူတို့အရေးတကြီးလိုအပ်နေတဲ့အကူအညီတွေတစ်ခါတလေမရဘူးလို့ပြောပါတယ်ရှာမွန်VOA သတင်းနောက်ရှာမွန်ရဲ့သတင်းလွှာကိုတော့နန်းလောင်ကတင်ပြมาဖြစ်ပါတယ
်။လိန်ကျွန်းအဖြစ် IS အကြမ်းဖက်သမားတို့ရဲ့အတင်းအကျပ်ခိုင်းစေတာခံခဲ့ရပြီးခုခါထွက်ပြေးလွတ်မြောက်လာတဲ့ဒုက္ခသည်စခန်းမှာခိုးလုံနေတဲ့ယာဇဒီအမျိုးသမီးတစ်ယောက်ကသူ့ခံစားချက်ကိုအခုလိုပြောပါတယ
်။
IS တွေလက်ထက်ကထွက်ပြေးလာပြီးယာဇိုးမှုမဟုတ်ပါဘူး
။ IS တို့ရဲ့လိန်ကျွန်းအဖြစ်လွတ်မြောက်လာတဲ့နောက်ထပ်ယာဇဒီအမျိုးသမီးကလည်းခုလိုပြောပါတ
ယ်။ခေါလမတီရှိနေဦး
ဒီကိုစရောက်ကလေးကဆိုရင်ကျမတို့ဘလူနေတယ်ထိုင်နေဆိုတာဘသူကမှအေးမလို့ဘူးဘသူကမှလည်းလာကြည့်ပေါ်မရဘူ
း IS စစ်သွေးကြော်တဲ့လက်ကလွတ်မြောက်လာတဲ့စင်ကြားတောင်ကြားနဲ့အီရတ်ကယာဇဒီအမျိုးသမီးတွေအီရတ်နိုင်ငံကာဒစ်စတန်ဒေသဒုက္ခသည်စခန်းမှာတောင်းတင်းနေကြတာပါ Daesh လို့လည်းလူသိများကြတဲ့ IS စစ်သွေးကြော်တွေကအမျိုးသမီးတွေကိုလိန်ကျွန်းတွေအဖြစ်အတင်းကျပ်ခိုင်းစေခဲ့တယ်လို့ပဲတချို့အမျိုးသမီးတွေခုချိန်ထိထိန်းသိမ်းခံရဆဲဖြစ်ပါတယ်ဒီအတွက်အမေရိကန်နိုင်ငံဘက်ကစိုးရိမ်မှုတွေတိုးလာနေတဲ့အကြောင်းအမေရိကန်လက်တော့နိုင်ငံခြားရေးဝန်ကြီးတော်မော်လီနော့စကီကအခုလိုပြောပါတယ
် We know that Several thousand women remain enslaved by Dayak.
We are doing everything possible to help them. We are doing everything possible to help them. We are doing everything possible to help them.
One of the other reasons for doing the genocide was
ကျွန်တော်တို့လည်းကိုယ့်ဘဝနဲ့ကိုယ်လှုပ်ရှုံနေကြပါတယ်။ဒါကြောင့်လည်းအရှိလည်းပဲမှာဖြစ်နေတဲ့အခြေမှာကျွန်တော်တို့လည်းကိုယ့်ဘဝနဲ့ကိုယ်လှုပ်ရှုံနေကြပါတယ်။ဒါကြောင့်လည်းပဲအရှိလည်းပဲမှာဖြစ်နေတဲ့ကိစ္စတွေပေါ်မှာခံစားချက်မရှိသလိုလည်းဖြစ်လာနိုင်ပါတယ်။ဒုက္ခဒေသခံမှာခိုးလုံနေကြသူတွေဟာနိုင်ငံတကာအကူအညီတွေရဖို့စိုးရိမ်ကြောင်ကြနေကြရသလိုပဲ
ISTO လက်ထက်မှာဆက်ပြီးဖန်ဆီးခံရတဲ့သူတွေအတွက်ကိုလည်းပူပင်တော့ကရောက်နေကြဆဲဖြစ်ပါရဲ့ရှင်။နားလောင်တင်ပြခဲ့တာပါ။ VOA အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ကျွန်တော်တို့အခုတင်ဆက်နေတဲ့ VOA အစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုအေရှာဆက်7ဂျိုဒူကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာ။ဒီကနေ့ည 9:00-10:00 ထုတ်လွှင့်သွားမဲ့ VOA အစီအစဉ်တွေကိုတော့လိုင်းနံပါတ်24နဲ့52တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပါမယ်။
ဒီနေ့ငယ်ဖာလူဂျာမျိုးကိုအိုင်အက်စ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူနိုင်ဖို့အတွက်ဤရွက်လုံချိုးရေးတပ်ဖွဲ့ရဲ့စစ်စင်ရေးဒီကနေ့စတင်လိုက်ပြီးတော့စစ်သွေးကြွတွေရဲ့အမာခံစခန်းတချို့ကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့အကြောင်းဤရွက်စစ်ဘက်ခေါင်းဆောင်တွေကပြောပါရယ်စစ်စင်စတင်လိုက်တာနဲ့အမျှဖာလူဂျာမျိုးတွင်ပြိမ့်နေကြတဲ့အရဲသားတွေရဲ့ကံကြမ္မာနဲ့ပတ စီစဉ်တည်းရဲ့အနေနဲ့နိုင်ငံရေးအရာဖြေရှားနေတာမှာအောင်မြင်မှုမရှိတာကြောင့်သူ့အနေနဲ့တာဝန်ကနေနှုတ်ထွက်တော့မယ်လို့အဓိကစီးပရအတိုက်ခံအဖွဲ့ရဲ့ညီညာရေးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့မိုဟာမက်အလူးရှီရဲ့ကြေညာချက်ထဲမှာတော့သူ့ရဲ့ဆုံးဖြတ်ချက်ဟာရုရှားရဲ့လေကြောင်းအကူအညီနဲ့စီးပရအစိုးရတပ်ဖွဲ့တွေကသမရဘက်ရှားရဲ့အာဆက်ရာထူးမှာဆက်လက်တည်မြဲနေအောင်စစ်ဆင်ရေးအရာအပြင်းထန်ထိုးနှက်မှုတွေနဲ့ဆက်နွယ်နေတယ်လို့ပြောဆိုခဲ့ပါတယ်ရှင်။လူငယ်တနည်းနီးပါးကစီးပရနိုင်ငံမှာပျောက်သွားခဲ့တဲ့ဂျပန်သတင်းတောက်တူရဲ့တပ်ပုံတပုံအင်တာနက်အွန်လိုင်းပေါ်မှာတနင်္ဂနွေနေ့ကတက်လာပါတယ်။တပ်ပုံထဲမှာတော့ဂျပန်သတင်းတောက်ကဒါဟာကျွန်တော်ရဲ့နောက်ဆုံးအခွင့်အရေးပါကျွန်တော်ကိုကူညီပါဆိုတဲ့စာသားပါတဲ့ဆိုင်းပုတ်ကိုကင်ဆောင်ထားပါတယ်။သတင်းတောက်ဂျွန်ဖေးဤယာဆူရာဟာပြီးခဲ့တဲ့နှစ်ဇွန်လကတူရကီနိုင်ငံကနေတဆင်စီးပရနိုင်ငံကိုဝင်ရောက်ခဲ့ပြီးတဲ့နောက်အယ်ခိုင်ဒါနဲ့ဆက်တဲ့နူဆရာတပ်အုပ်ဖွဲ့ကသူ့ကိုစီးပရနိုင်ငံအတွင်းမှာဖမ်းဆီးခဲ့တာလို့ယူဆရပါတယ်ရှင်။
တဲ့ရင်ချင်းချုပ်ပြောပြသွားတဲ့မက်ခင်ဖြူတွေကျေးဇူးပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကတော့မက်ဆူမွန်ဖြစ်ပြီးအတန်ထွင်းအင်ဂျင်နီယာကတော့ရှောင်းကန်ချန်းဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 AM to 9:00 AM လိုင်းနိုမီတာ 16.25 ရို့ကနေထုတ်လွှင့်နေတာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.